တော်ရှင်များခင်ဗျာစက်တင်ဘာ10ရက်နေ့ဒီ economic စာဆောင်မှာမြန်မာနိုင်ငံငြိမ်းချမ်းရေးခရီးရှိဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ကြား၄ရက်တာဆွေးနွေးပွဲနောက်ဆုံးနေ့မှာငြိမ်းချမ်းရေးကိုယ်စားလှယ်တွေဟာရှုံရှုံဝေးနေတဲ့ညီကုန်းချုပ်စကားတွေကိုတော်ဝါကြီးနှ ಾಸ င်ခဲ့ရပါတယ်။အဲ့ဒီနေ့မှာပဲကချင်ပြည်နယ်မြကြီးနားမြို့လူထုဟာလည်းမြို့ပေါ်ကပြန်တန့်သွားခဲ့ကြတဲ့တမတော်တိုက်လေခြင်းတွေအတန်းတွေကိုကြားခဲ့ကြရပါတယ်။တကယ်တော့ညီညာရေးဆွေးနွေးပွဲမစခင်ကပဲ KIA တက်ဆွဲထားတဲ့နေရာတွေကိုတမတော်ကရဟရင်တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နေခဲ့တာဖြစ်ပြီးဆွေးနွေးနေခြင်းအတွင်းမှာလည်းကချင်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပေါ်နေခဲ့တာဖြစ်လို့မြန်မာညီညာရေးရှိခကြီးဟာရှစ်လျက်ထွေပြနေဦးမှာပါလို့ဆောင်းမမှာအစချီရေးသားထားပါတယ်။ဆွေးနွေးပွဲမှာဒေါက်ဆတ်စုကြည်ကကျမတို့ရဲ့ဒီမိုကရေစီနှိကျဖရိုဒယ်ပြည်တော်စုဆိုတဲ့အိမ်မက်ကိုအကောင့်ထဲပေါ်တိစောက်နှံ့ကြမယ်ဆိုတာသိကြပါတယ်လို့ပြောကြခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဘူချုံမှုကြီးမင်းအောင်လှိုင်ကလည်းညီညာရေးအတွက်ဆောင်ရွက်မယ်လို့ကတိပြုပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲတက်ရောက်ခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကတောင်းဒီတခါစစ်တပ်ကိုပြောချင်တာတွေပြောနိုင်ခဲ့တယ်လို့စစ်တပ်ကလည်းသူတို့ပြောတာနားထောင်ပေါ်ရလာတယ်လို့ပထမဦးဆုံးအကြိမ်ထုတ်ဖော်ပြောဆိုခဲ့ကြပါတယ်တဲ့။ဒါပေမဲ့မြကြီးနားမြို့မှာတော့ညီညာရေးဆွေးနွေးပွဲကိစ္စပေါ်တိတ်မျောလင့်ထားကြဖို့မရဘူးလို့ဆောင်မမှာဖော်ပြပါတယ်မြန်မာနိုင်ငံလူဦးရေရဲ့40ရာခိုင်နှုန်းဖြစ်တဲ့တိုင်းရင်းသားလူမျိုးစုတွေဟာတဘာဝတရားစတာကြွယ်ဝတဲ့ဒေသတွေမှာနေထိုင်နေကြတာဖြစ်ပေမဲ့အဲ့ဒီတရားစတာတွေရဲ့အကျိုးမခံစားရပဲဖြစ်နေတဲ့အခြေအနေကိုရိုးရိုးသားသားပဲဖွင့်ဟခဲ့ကြပါတယ်1948ခုနှစ်ဗိုလ်ချုပ်အောင်ဆန်းကမ္ဘာကထပြုတ်ခဲ့တဲ့ပင်လုံစာချုပ်မှာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုထည့်သွင်းခဲ့ပေမဲ့ဗိုလ်ချုပ်လုံခြံခံခဲ့ရပြီးပြည်ရင်းစစ်လဲပေါ်ပေါက်လာခဲ့တိုင်းပြည်ဟာလည်းစစ်တပ်နဲ့စစ်ဆိုးရအဆက်ဆက်ရဲ့လက်ထဲကိုကြောက်ရွံ့ရပါတယ်စစ်တပ်အနေနဲ့ဖရဒပြည်တော်စုကိုလက်ခံဖို့အသင့်မရှိသလိုတရင်သားတွေရဲ့ခံစားချက်အပေါ်မှာလည်းအကျေအပြန့်စိတ်ဝင်စားမှုနှင်းပါခဲ့ပါတယ်တဲ့ရွေးကောက်ပွဲအနံ့ရ NLD အစိုးရအသစ်တက်လာတဲ့အခါမှာတော့ငြိမ်းချမ်းရေးရရှိရေးဟာပထမဦးစားပေးကိစ္စလို့ဒေါက်ဆတ်စုကြည်ကပြောဆိုခဲ့ပြီး21ရာစုပင်လုံညီလာခံကိုဖော်ဆောင်ခဲ့ပါတယ်ဒါပေမဲ့ဒါဟာငြိမ်းချမ်းရေးပန်းနိုင်အတွက်ရှောက်လွှမ်းရမယ့်ခရီးရှည်ကြီးရဲ့ပထမခြေလှမ်းသာဖြစ်ကြောင်းလည်းဒေါက်ဆတ်စုကြည်ကသတိပေးခဲ့ပါတယ်တရင်သားကိုယ်စားလှယ်တွေကလည်းလက်နက်ကင်ရတာဟာကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ဖြစ်ပြီးခွဲထွက်ဖို့မဟုတ်ကြောင်းဖရဒပြည်တော်စုစနစ်ထက်မှာကိုယ်ကိစ္စကိုဆောင်ရွက်လိုကြောင်းပြောဆိုကြပါတယ်တဲ့စစ်တပ်ကတော့2008အခြေခံဥပဒေထဲမှာဖရဒသဘောမျိုးပါဝင်ကြောင်းခုခံပြောဆိုခဲ့ပါတယ်ဒါ့အပြင်တရင်သားပြည်နယ်တွေမှာလူမျိုးစုငယ်တွေရဲ့ဒေသတွေလည်းပါဝင်နေရမှာရှမ်းပြည်နယ်မှာဝပလောင်နဲ့ပို့အုပ်ကချင်ပြည်နယ်မှာရှမ်းဒီစတဲ့ဒေသတွေကလည်းကိုယ်ပိုင်ပြည်နယ်တွေအသီးသီးလူချင်းနေကြတဲ့ပြဿနာလည်းရှိနေပါတယ်။အဲဒါကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးခရီးဟာရှည်ရှည်လျားလျားဆက်လက်ပြီးတော့ရှောက်လွှမ်းရအောင်မှာဖြစ်ပါတယ်လို့ Economic ဆောင်းပါးကဖော်ပြလိုက်ပါတယ်။သတော်ရှင်များခင်ဗျာ။စက်တင်ဘာလ18ရက် South China Morning Post သတင်းစာမှာတော့သတင်းစာဆရာဘာဒီလစ်တာရဲ့မြန်မာအရေးမှာအမေရိကန်ကတရုတ်ကိုဘာကြောင့်မကြုံနိုင်ရသလဲဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဒေါက်ဆာစုကြည်ရဲ့အမေရိကန်ခရီးစဉ်ဟာအမေရိကန်နဲ့မြန်မာကြားဆက်ဆံရေးမှာကနတ်သည့်ဖွင့်လှစ်နိုင်ငံပြည်မဲ့မြန်မာနိုင်ငံရဲ့မပြီးဆုံးသေးတဲ့ပြည်တွင်းစစ်ကြောင်းတရုတ်ရဲ့ဖိအားပေးထိန်းချုပ်နိုင်စွာရှိနေတဲ့အပေါ်မှာအမေရိကန်အနေနဲ့ရှင်ဖို့ခက်လိမ့်မယ်လို့အစချီရေးသားထားပါတယ်။ဒေါက်ဆာစုကြည်ကိုအမေရိကန်အစိုးရကလှည့်လိုက်လဲလဲကြိုဆိုခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာသမ္မတအိုဘားမားရဲ့အကြီးမားဆုံးနိုင်ငံခြားရေးမူဝါဒအောင်မြင်မှုအဖြစ်သတ်မှတ်ထားတာကိုထင်ရှားနေပါတယ်တဲ့။ဒေါက်ဆာစုကြည်ရဲ့အမေရိကန်ခရီးစဉ်မတိုင်မီကပဲမြန်မာအပေါ်ချမှတ်ထားတဲ့ကျန်ရှိနေသေးတဲ့အရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အမေရိကန်အစိုးရကစဉ်းစားထားတာဖြစ်ပါတယ်။အရင်တော့အမေရိကန်ပြည်တော်စုနဲ့ EU ဥရောပသမဂ္ဂရဲ့မြန်မာပေါ်မှာစီးပွားရေးအရတန်ရစ်တမန်ရေးအရအရေးယူပိတ်ဆို့ထားတဲ့အချိန်မှာမြန်မာအတွက်တခုတည်းသောအာကိုရာမဟာမိတ်နိုင်ငံကတော့တရုတ်ပဲဖြစ်ပါတယ်။ဒါပေမဲ့2011ခုနှစ်သမ္မတဦးသိန်းစိန်အစိုးရအဖြစ်အပြောင်းအလဲလုပ်လာတဲ့အခါမှာဦးသိန်းစိန်အစိုးရကတရုတ်နဲ့နီးကပ်နေရနေပြီးတော့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့စတင်ပြီးတော့စူးစမ်းလာခဲ့ပါတယ်။အဲ့ဒီအချိန်ကဦးသိန်းစိန်အစိုးရရဲ့မူဝါဒအပြောင်းလဲဟာစတေမာလမှာတရုတ်ကဆောင်ရွက်မဲ့မြေဆုံရေလောင်တမန်စီမံကိန်းကိုပြည်သူ့ဆန္ဒအရဆိုတဲ့ခေါင်းစဉ်နဲ့ဦးသိန်းစိန်အစိုးရကသူ့ရဲ့တပ်တန်းအတွင်းရပ်ဆိုင်းနိုင်ကြောင်းကြေညာခဲ့ပါတယ်။အဲ့ဒါကတော့မြန်မာအစိုးရဟာတရုတ်စီကနေစတင်ပြီးတော့ခွဲခွာပြီးဆိုတဲ့မူဝါဒအပြောင်းလဲတိသာပေါ်လွင်လာတဲ့အခြေအနေပဲဖြစ်ပါတယ်တဲ့။ဒါပေမဲ့မြန်မာနိုင်ငံဟာတရုတ်အတွက်စီးပွားရေးဆိုင်ရာနဲ့မဟာဗျူဟာအခင်းအကျင်းဆိုင်ရာမှာအလုံးပဲအရေးပါနေပါတယ်။တရုတ်ပြည်အနေနဲ့အိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ရခဲ့တဲ့အပြင်ယူနန်ပြည်နယ်ကိုလည်းမြန်မာရေနံနဲ့တန်ခွေပိုက်လိုင်းတွေတိုက်တက်နိုင်ခဲ့ပါတယ်။ မြစုံစီမံကိန်းရပ်ဆိုင်ခံခဲ့ရပေမဲ့တာလွင်မြစ်ပေါ်မှာရရလျက်ဆက်စီမံကိန်းအမြောက်များရှိနေသေးတဲ့အတွက်တရုတ်အနေနဲ့မြန်မာပေါ်မှာတာရစ်တမန်ရေးအရာကစားကွက်တွေဆက်ပြီးတော့ရှိနေပါတယ်တဲ့။ဒါအပြင်ဒေါ်ဆန်းစုကြည်ကြိုးစားဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စမှာလည်းပဲတရုတ်ကရေးပါတဲ့တော့ချက်နေရာမှာရှိနေတာပါ။မကြာသေးခင်ကဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အတွင်းမှာလည်းပဲမြန်မာနိုင်ငံမှာဆက်ရုံနေစောက်ပြီးမယ်လန္ဒရာစိတ်ခံဆက်သွယ်ရေးစတဲ့အခြေခံအဆောက်အအုံကဏ္ဍတွေတိုးတက်ရေးအတွက်အကူအညီတွေပေးမယ်ဆိုတဲ့ကတိတွေနဲ့ဒေါ်ဆန်းစုကြည်ကိုတရုတ်အစိုးရကကြိုဆိုခဲ့ပါတယ်။အဲ့ဒါကတော့တရုတ်ကမြန်မာကိုအကူအညီဆိုတဲ့မူလဥပဒေကိုပြဋ္ဌာန်းသလိုပဲတစ်ဖက်မှာလည်းပဲအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSC ဝတ်တပ်ဖွဲ့ဆိုတဲ့ကျိန်လုံးကိုကင်ဆယ်ထားတာဖြစ်ပါတယ်တဲ့။တကယ်တော့စီးရေးအင်အားအရခင်ဗျလက်နက်တွေနဲ့အပြည့်အစုံရှိနေတဲ့ဝတ်တပ်ကိုတရုတ်ကပဲဖြည့်ဆည်းပေးထားတာဖြစ်ပါတယ်တဲ့။၂၀၁၄ခုနှစ်တွင်ဝတ်တပ်ကနောက်ဆုံးရရှိထားတဲ့မီတာ3500အထိပြစ်လွတ်နိုင်တဲ့တရုတ်လုံ F-16 လို့ခေါ်တဲ့လေကြောင်းကာကွယ်ရေးဟာစီးရီးယားသဘုံတွေအသုံးပြုနေတဲ့အမျိုးအစားဖြစ်ပါတယ်တဲ့။အဲဒါကြောင့်တရုတ်ဟာဝါကိုကျွန်းကျွန်းချင်းချင်းကင်တွယ်ပြီးတော့မိမိတို့ဟာအမေရိကန်လိုမဟုတ်ဘဲနဲ့မြန်မာရဲ့အနီးကအင်းကြီးချင်းဖြစ်နေတဲ့အတွက်မြန်မာပြည်တွင်းပဋိပက္ခမှာတစုံတရာတက်ရောက်မှုရှိတဲ့နေလန့်တွေရှိကြောင်းမြန်မာအနေနဲ့အမေရိကန်နဲ့နှိစက်လွန်းနေဆိုရင်ဖိအားကိုအရှိန်မြင့်နိုင်ကြောင်းလည်းပြသနေတာဖြစ်ပါတယ်လို့ဆောင်းမမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်။